2014ခုနှစ်က IS သီးခြားရဲ့ဖမ်းဆီးခေါ်ဆောင်ခံရပြီးလိင်ဂျွန်နေအဖြစ်အုံပြုခံခဲ့ရတဲ့အီရန်နိုင်ငံကယဇီဒီလူမျိုးအမျိုးသမီး2ဦးကိုဥရောပလွှတ်တော်ကပေးအပ်တဲ့လွတ်လပ်စွာတွေးခေါ်ခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ဆိုင်ရန်ဆာကာရော့ဖ်စုအကြေမြန်လိုက်ပါတယ်။နဒီယာမူရက်နဲ့လာမီယာအဂျာဘာရှားတို့2ဦးကိုဆာကာရော့ဖ်စုရှင်နေအဖြစ်လွန်ခဲ့တဲ့အောက်တိုဘာလကကြေညာခဲ့တာဖြစ်ပြီးစူပေးပွဲအခမ်းအနားကိုတော့ဒီကနေ့ပြင်သစ်နိုင်ငံစထရက်စ်ဘော့ဂ်မြို့မှာကျင်းပတာပါ။သူတို့2ဦးဟာ IS သီးခြားတွေထိ ंछ ုပ်ထားတဲ့နေမြေတွေမှာပြန်မေးဆွဲခံခဲ့ရပြီးလိမ်မင်းဆိုင်ရာကြေကျုံတွေအဖြစ်အသုံးချခံရတဲ့ထောင်ထဲချီတဲ့ယာဇီဒီအမျိုးသမီးတွေနဲ့မင်းကလေးငယ်9000လောက်ထဲမှာပါဝင်သူတွေပါ။ဒီလိုလူတွေအပြင်နောက်ထပ်လူ9000လောက်ဟာလည်းကိုးကွယ်တဲ့ဘာသာတရားမတူသူတွေကိုရှင်းလင်းဖို့ကြိုးစားတဲ့အစွမ်းရောက်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ပြီးဖြစ်ပါတယ်။အခုဆုရှင်နှစ်ဦးကတော့2014ခုနှစ်ကအီရတ်နိုင်ငံအနောက်မြောက်ပိုင်းစင်ဂျာမြို့အနီးကသူတို့ရဲ့ရွာမှာ IS တွေကအဓမ္မဖမ်းဆီးခေါ်ဆောင်တာခံခဲ့ရတာပါ။ယာဇီဒီလူမျိုးတွေအပေါ်ဖိနှိပ်မှုတွေဟာလူသားတွေကိုအစုလိုက်အပြုံလိုက်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီလိုဖိနှိပ်မှုတွေအကြောင်းကိုမူရက်နဲ့ဘရှားတို့ကနိုင်ငံတကာကသိအောင်ကြိုးပမ်းခဲ့ကြတာကြောင့်ဆာကာရော့ဖ်စုချီးမြှင့်ခံရတာဖြစ်ပါတယ်ခင်ဗျာ။